ကျွန်တော်တို့အလုံးမှာထောင်ထဲချစ်တင်ကွင်းရပ်ဖြတ်မဲ့အစီအစဉ်နဲ့ပထမဆုံးဂျိုရုချောင်းနဲ့ဆက်ငါးခုနဲ့မကုန်ခင်မှာဒေသတော်အသိပညာကွာဟမှုမရှိစေရအောင်ဆိုပြီးတော့အင်တာနက်ချိတ်ဆက်သုံးနိုင်မှုအတွက်1 web
ကုမ္ပဏီကအဝတ်လျှော်စရက်ရွေးလောက်ပဲရှိတဲ့ဂျိုရုတွေလုပ်ပြီးတော့အာကာသတွေကိုလွှတ်တင်ရမှာမဟုတ်လားမသိဘူး။ဂျိုရုအလုံးပေါင်း1000နဲ့ချီလွှတ်တင်ကွင်းရပ်ဖြတ်မဲ့အစီအစဉ်နဲ့ပထမဆုံးဂျိုရုချောင်းလုံးကိုတောင်အမေရိကတိုက်ထဲကကျင်ပစ်ပိုင်တဲ့ဒီယာနာဒေသကနေပြီးတော့ဖေဖော်ဝါရီလကပဲလွှတ်တင်ခဲ့တယ်လေ။ဂျိုရုတွေအာကာသရဲ့ရောက်သွားတဲ့အချိန်မှာဘလောက်တောင်မှစိတ
ို့ငွေကြေးထဲဝင်ထောက်ပံ့သူတွေထဲမှာသူလည်းတယောက်ပါပါတယ်။သူဆိုလို့ရှိရင်ဒေါ်လာတန်း2000လောက်ကိုထဲဝင်ထားတာပါ။
Today we're putting 6 satellites into space with OneWeb, and it was very important. It's part of a constellation, ultimate 2,000 satellites.
ကျွန်တော်တို့ဒီနေ့ OneWeb နဲ့ဒုတိယ6လုံးသွတ်တင်နိုင်ခဲ့ပါတယ်။ဒုတိယအလုံးပေါင်း 2,000 ကျော်သွတ်တင်ဖြန့်ကျက်မဲ့အစီအစဉ်နဲ့ပို့စိတ်ကိုရည်ကြည်ပါတယ်။သွတ်တင်ပြီးတဲ့ rocket ဒုံးညံကနေဒုတိယတွေအောင်မြင်မြင်နဲ့အာကာသထဲခွဲထွက်သွားနိုင်ပြီလဲဆိုရောအားလုံးပျော်ပြီးအကြီးအကျယ်အောင်ပွဲခံကြတော့တာပါပဲ။
ဖြစ်စီကဘာမှာမျက်နှုံးမြင့်အင်တာနက်မတုံ့နိုင်ကြတဲ့သူပေါင်းတန်းနဲ့ချီရှိနေကြသေးတယ်။အထူးဖြစ်ကျေးလက်ဒေသတွေဝေးလံခေါက်ဖြားတဲ့ရက်တွေမှာအင်တာနက်မတုံ့နိုင်ကြသေးဘူး။အဲဒီလူတွေအားလုံးအင်တာနက်သုံးနိုင်ဖို့သူတို့ကရည်ရွယ်လုပ်နေကြတာဗျ
။အထူးသဖြင့်ဒီလူငယ်တွေအင်တာနက်သုံးနိုင်ကြအောင်လို့ကျောင်းတွေမှာအင်တာနက်ချိတ်ဆက်နိုင်ကြအောင်လုပ်ပေးနေတာပဲရှင်။အင်တာနက်သုံးနိုင်မယ်ဆိုလို့ရှိရင်အွန်လိုင်းပေါ်ကနေပြီးတော့သိချင်သမျှအချက်အလက်တွေကိုရယူလေ့လာနိုင်မှာမို့လူငယ်တွေရဲ့အနာဂတ်အတွက်အရေးကြီးတယ်လို့ဆိုပြီးတော့သူတို့ကစူးစမ်းနေကြတာပဲ။
ဝမ်ဝက်ကုမ္ပဏီရဲ့အမှုဆောင်ရရှိချုပ် Avian Stecker ကဆိုရင်ဒီနေ့ခေတ်မှာအင်တာနက်မသုံးနိုင်လို့ရှိရင်တပန်းရှုံးနေပြီဆိုပြီးတော့ခုလိုပြောရဲဗျ
။ There are in Mexico 120,000 schools that don't have connectivity. And if you are going to have a child who is going to be a participant in the modern economy and have opportunities, they have to be connected. It's not a choice.
မက္ကီကိုနိုင်ငံမှာဆိုရင်အင်တာနက်ချိတ်ဆက်မသုံးနိုင်သေးတဲ့ကျောင်းပေါင်း300,000လောက်ရှိပါတယ်။ကလေးတယောက်ကကျစ်တဲ့စီးပွားရေးမှာတနေ့ပါဝင်လာနိုင်မှုအခွင့်အလမ်းတွေရှိနိုင်မှုဆိုရင်အင်တာနက်သုံးသပ်ဖို့လိုပါတယ်။အဲ့ဒါကရွေးချယ်စရာကိုမဟုတ်တော့ပါဘူး။လိုအပ်မှုတစ်ခုကိုဖြစ်နေပါပြီ။ဆယ်နှစ်နှစ်လုံးကြောင်းတဲ့ပြီးတော့အင်တာနက်မသုံးနိုင်သူနဲ့အင်တာနက်ချိတ်ဆက်သုံးနိုင်တဲ့ကျောင်းကကလေးတွေနဲ့ရှင်လိုက်တဲ့အခါအမြင်လေးလုံးဝကွာသွားပါတယ်။စီးပွားရေးတိုးတက်ဖို့ဆိုရင်အသိပညာလိုတဲ့အချက်အလက်တွေကိုလွယ်လွယ်ကူကူရှာဖွေတတ်ဖို့လိုပါတယ်။ဒီနေရာမျိုးမှမဆိုဆက်သွယ်ချိတ်ဆက်နိုင်ဖို့လိုပါတယ်။ခင်းနဲ့အညီဖြစ်နေဖို့လိုပါတယ်
။ OneWeb ကုမ္ပဏီကဂျိုလူပေါင်းအလုံး600ကျော်ကိုအရင်အာကာသကိုလွှတ်တင်ထားမယ်။နောက်ကျလို့ရှိရင်တော့ဒီဂျိုလူစုစုပေါင်း2000လောက်ထိတိုးပြီးတော့မှအင်တာနက်ချိတ်ဆက်နိုင်အောင်လုပ်ကြမှာတဲ့
။ထူးခြားတာကသူတို့ဂျိုလူတွေကကဘာကနေပြီးတော့မိုင်600ကျော်အမြင့်လောက်မှာပဲလဲပတ်နေပါ။ကဘာနဲ့တိတ်မဝေးတော့အင်တာနက် signal တွေကိုတဏီယာကနေတဏီယာမြင်းမြန်ဆန်းဆန်းပို့ဆောင်ပေးနိုင်ပါလိမ့်မယ်။ဝမ်ဝက်ပြောတာကတော့ဒီအများဆုံး 5G ကွန်ရက်ကို2021ခုနှစ်လောက်ကြာရင်ပြီးနိုင်တော့မယ်တဲ့
5G ကွန်ရက်အတွက်တိုးတက်တဲ့နိုင်ငံတွေမှာတော့ဒီဖန်ကျိုးမြင် Optical Fiber တွေတပ်ဆင်နေကြပြီဒါပေမဲ့အဲ့လိုမျိုးဖန်ကျိုးမြင် Fiber Cable တွေမတက်နိုင်သေးတဲ့နေရာတွေမှာဆိုရင်ဒီအပေါ်စား Antenna တွေကနေပြီးတော့သူတို့ဂျိုလူကလွှတ်တဲ့ Internet Signal တွေကိုဖမ်းယူနိုင်အောင်လို့ OneWeb ကအထူးကလုပ်ပေးနေတာပါ
ကျောင်းတွင်ဆေးရုံတွေလူနေအင်ဂျင်စီကို Internet Signal လွယ်လွယ်ကူကူရောက်အောင်လို့ဒီနည်းနဲ့လုပ်ပေးဖို့ကြိုးစားနေတာပေါ့ဗျာတို့ရဲ့ 5G internet ကုန်ရဝန်ဆောင်မှုကိုစီးပွားရေးလုပ်ငန်းတွေသုံးမယ်ဆိုရင်အဖို့ခပေးရမှာဖြစ်ပေမဲ့လို့ internet မသုံးနိုင်ကြတဲ့သူတွေဆိုရင်တော့အခမဲ့တော်မှာပေးသုံးမယ်လို့ Sir Richard Branson ကရှင်းပြထားပါတယ
် Some people won't be able to pay for it but I think that we can be very competitive in getting prices down connecting schools at very reasonable prices
တချို့လူတွေကတော့ပေးကြတယ်မှာမဟုတ်ပါဘူးကျောင်းတွေအားလုံး internet ချိတ်ဆက်နိုင်ဖို့တနေ့လို့တနေ့စားနိုင်ကြဖို့လမ်းပေါ်ထွက်လူလုံးနေကြရတဲ့လူလုံးလက်စားပြီးအင်တာနက်သုံးနိုင်ကြဖို့အတင့်တော်ဆုံးစီကျွန်တော်တို့လုပ်ပြီးနိုင်မယ်လို့ထင်ပါတယ်သူတို့တွေအင်တာနက်ချိတ်ဆက်သုံးနိုင်ကြပြီဆိုရင်ကိုယ်ပိုင်စီးပွားရေးလုပ်ဖို့လမ်းပွင့်လာကြမယ်သူတို့ခြေတော်ပေါ်သူတို့ရက်တည်လာနိုင်ကြပါလိမ့်မယ
်နောက်ပိုင်းကျလို့ရှိရင် OneWeb ကသူ့ရဲ့ဂျိုလူတွေကိုလက်စင်အာကာသပေါ်ကိုလွတ်တင်မယ်တဲ့အခုအစပိုင်းမှာတခါလွတ်တင်လို့ရှိရင်ဂျိုလူ6လုံးလွတ်ပြီမယ်နောက်ဆိုရင်တခါလွတ်တိုင်းဂျိုလူအလုံး30ကျော်လောက်လွတ်နိုင်ဖို့ပြင်ဆင်နေတယ်ပြောတယ်မဆမြတ်မော
အဝေးချော်ဇက်တလုံးစာလောက်ပဲရှိတဲ့ဂျိုလူလေးတွေကို OneWeb ကတလောက်ကိုအလုံး40လောက်ဖန်တီးနေပြီလို့လည်းသူရဲ့ website ပေါ်မှာကြေညာထားတာပဲဂျိုလူအလေးချိန်ကလည်းတလုံးကိုကီလိုဂရမ်150တောင်မကျော်ဘူးတဲ့
စီးပွားရေး 5G ဝန်ဆောင်မှုကို2020ခုနှစ်ကစပြီးတော့ပြီးနိုင်တော့မယ်လို့လည်းပြောထားသေးတယ်ဗျတကယ်တော့အခုလိုမျိုးတကဘာလုံးမှာရှိသမျှမြို့ရောတောရောကလူတိုင်းအင်တာနက်ကိုတပြေးညီချိတ်ဆက်နိုင်ဖို့ဆိုရင်ရွေးချယ်တဲ့စူးစမ်းလုပ်နေတာ OneWeb ကုမ္ပဏီတစ်ခုကျတော့မဟုတ်ဘူးဗျ SpaceX ဆိုတဲ့ကုမ္ပဏီကလည်းလုပ်နေသေးတယ် SpaceX ကိုစားခဲ့သူက Tesla ကားလုပ်ငန်းတည်ထောင်တဲ့ဘီလီယံနာ Elon Musk လေ
SpaceX နဲ့မကပါဘူး Leo Set Enterprises တို့ကနေဒါကဒီ Telesat တို့ကလည်းအခုလိုမျိုးအသေးစားဆက်သွယ်ရေးဂျိုးတို့ဂျာနဲ့ချီထောင်တဲ့ချီကိုအာကာသနဲ့လွှတ်တင်ကွင်းရဲ့ဖြန့်ဖို့လုပ်နေကြတဲ့ကိုသားမျိုးဦးရအရင်လွှတ်တင်ထားကြတဲ့ပုံမှန်ဆက်သွယ်ရေးဂျိုးတွေကကမ္ဘာမြေအနေနဲ့အမြင့်ပေးတောင်းကြောကနေလှည့်ပတ်ပြီးတော့မှ internet signal တွေကိုပေးတယ်အခုတော့ဒီကဘာနဲ့မဝေးတဲ့ခက်နေတဲ့အရင်းကနေပို့ပြီးတော့မြ мян ဆန်ဆန် signal တွေပေးနိုင်အောင်နှီးစစ်နဲ့စူးစမ်းနေကြတာပါ
Telesat ကုမ္ပဏီက2022ခုနှစ်မကုန်ခင်ဂျိုလူအလုံးပေါင်း300လောက်ကိုတုံးပြီးတော့ညနှုန်းမြင့် internet ဝန်ဆောင်မှုပေးနိုင်ဖို့ရည်ရွယ်လုပ်နေတယ်လို့ပြောထားတယ်မဆင်းမြောက်ဘူ
း OneWeb ကတော့စုစုပေါင်းဂျိုလူပေါင်း 2000 ကျော်လွှတ်ဖို့စီစဉ်ထားတာပါကမ္ဘာမှာရှိသမျှလူတိုင်းဒီဒန်းတူရင်ပေါင်တန်းအခွင့်အလမ်းတွေရနိုင်အောင်တခါဒီအတိညာဗဟုသုတတွေတိုးအောင်လို့အင်တာနက်သုံးနိုင်ကြရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ OneWeb ကလုပ်နေတာကတော့ကောင်းပါတယ်ဒါပေမဲ့ဂျိုလူအလုံးပေါင်း 2000 ကျော်အာကာသတွေကိုဆွတ်မှာဆိုတော့အာကာသထဲမှာဂျိုလူတွေအများကြီးဖြစ်နေပြီးမတုံးတော့တဲ့ဂျိုလူအဟောင်းတွေပါစစ်ကုန်ပါလေဆိုတာကလည်းစိတ်ဝင်စားစရာကောင်းဝင်ထင်ပါရဲ့ရှင်